မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်တယ်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုစစ်ကောင်စီတာဝန်ရှိသူတွေဘက်ကတောင်းခံနေကြောင်းဗုဒ္ဓဘုရင့်တို့စစ်ကောင်စီသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။စီးရဲနှံပါတဲ့အတိုင်းအနေနဲ့တကြောပြန်ကိုဗစ်လိုင်းတစ်ကိုထိန်းချုပ်နိုင်ဖို့ရုန်းကန်မှုမှာမဟာမိတ်တရုတ်နိုင်ငံအပြင်အခြားနိုင်ငံတွေရဲ့အကူအညီကိုရှာဖွေနေခြင်းဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။လူပေါင်းတန်းနဲ့ချီချီနေအိမ်ကနေမထွက်ကြဖို့အမိတ်ထုတ်ပြန်ချက်ဟာရောဂါကူးစက်မှုကိုမထိန်းချုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။မိစကြိုရေးအလောင်းတွေများလို့နေတဲ့အတွက်နေရာတော်မရှိတဲ့အခြေအနေရောက်နေတယ်လို့စေနာဝန်ထမ်းတွေကနေနေအိမ်တွေမှာတည်ဆုံနေတဲ့အလောင်းတွေကိုလိုက်လံကောက်ယူနေရတာဖြစ်ပါတယ်။အာဆီယံတည်ထောင်ထားတဲ့ COVID-19 တုံ့ပြန်ဖို့ရန်ပုံတွေကနေငွေကြေးအထောက်ကူရရှိရေးမြန်မာအနေနဲ့ကြိုးပမ်းတင်ကြောင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးနေအောင်လှိုင်ကပြောကြားခဲ့တာပါ။စစ်ကောင်စီသတင်းစာဖြစ်တဲ့ Global New Light of Myanmar မှာလည်းအာဆီယံအပါအဝင်ခင်မင်ရင်းနှီးတဲ့နိုင်ငံတွေနဲ့အတူလောက်ကင်ဖို့ကြိုးပမ်းမှုတွေကိုဖော်ပြခဲ့ပေမဲ့အသေးစိတ်ရေးသားထားခြင်းမရှိပါဘူး။မြန်မာနိုင်ငံမှာပုဒ်တပ်ခုနှစ်က COVID-19 ကူးစက်မှုအသစ်ပေါင်း 9,000 နီးပါးရှိခဲ့ပြီးမေလအစောပိုင်းကတစ်နေ့ကိုကူးစက်မှုအသစ်ပေါင်း 90 လောက်ပဲရှိခဲ့တာပါ။